ဖိလစ်ပိုင်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့အကြိမ်30မြောက်ရှီတောင်ရှာအားကစားပြိုင်ပွဲ SEA Games ဖွင့်ပွဲအခမ်းအနားကိုနိုဝင်ဘာလ30ရက်စနေညပိုင်းကမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင် Arena မိုးလုံလေလုံအားကစားရုံကြီးထဲမှာကျင်းပပါတယ်။ဒီနေ့တချိန်ကျင်းပတဲ့ဒီအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံပြည်နယ်6ခုမှခွဲကျင်းပနေပြီးတော့ SEA Games သမိုင်းမှာအကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ AP သတင်းမှာရေးထားပါတယ်။ဒီနှစ်ပြိုင်ပွဲမှာ eSports, Skateboarding နဲ့ Courage နဘန်းသက်အားကစားနည်းအသစ်တွေအပါအဝင်အားကစားနည်းပေါင်း56မျိုးမှာအားကစားသမားပေါင်း 9,500 ပတ်ဝန်းကျင်ဝင်ရောက်ရှင်ပြိုင်နေပါတယ်။အချိန်30မြောက် SEA Games ပြိုင်ပွဲတရားဝင်ဖွင့်လှစ်ကြောင်းသမရရိုဒီဂိုဒူတာဒီကအခမ်းအနားတွင်ကျင်းပပါတယ်။ဖိလစ်ပိုင်နိုင်ငံဟာ SEA Games ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပတာဒီအချိန်နဲ့ဆိုရင်၄ချိန်ရှိပြီဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးလက်ခံကျင်းပခဲ့တာက2005ခုနှစ်ကပါ။ပြိုင်ပွဲကိုဒီဇင်ဘာလ17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်။မြန်မာ U22 ဘောလုံးသင်းကတော့အုပ်စုနောက်ဆုံးပွဲအဖြစ်ဒီဇင်ဘာလ2ရက်တနင်္လာနေ့မှာကမ္ဘောဒီးယားသင်းနဲ့ရှင်ပိုင်ကစားရပါမယ်။မြန်မာသင်းဟာဒီပွဲကိုအနိုင်ရရင်အုပ်စုပထမနဲ့နောက်တစ်ဆင့်တက်မှာဖြစ်ပြီးတရေကျရင်တော့မှအုပ်စုဒုတိယနဲ့တေချာပေါက်တက်မှာပါ။ရှုံးသွားမယ်ဆိုရင်တော့ဖိလစ်ပိုင်နဲ့မလေးရှားအသင်းတွေရဲ့နောက်ဆုံးရလဒ်တွေပေါ်မူတည်သွားမှာဖြစ်ပါတယ်။